ွင်းနိုင်တဲ့ကာယယောဂကာလအတွင်းမဲဆွယ်စီယုံရေးလုပ်ငန်းတွေမှာကျန်းမာရေးညွှန်ကြားချက်လိုက်နာမှုအားနည်းနေတာကြောင့်ရွေးကောက်ပွဲကော်မရှင်အနေနဲ့ဒါရီဘော်တာဝန်ယူဖြည့်ရှင်းနိုင်မှုနိုင်ငံရေးပါတီတချို့နဲ့စောင့်ကြည့်သူတွေကထောက်ပြနေတဲ့အကြောင်းပြောပြပါမယ်။ကျွန်မကတော့စစပါ2020အထွေထွေရွေးကောက်ပွဲအတွက်နိုင်ငံရေးပါတီကိုယ်စားလှယ်လောင်းတွေအနေနဲ့ကာယယောဂကာလမဲဆွယ်စီယုံနေတာဒီကနေ့စက်တင်ဘာ9ရက်နေ့မှာနှစ်ရက်မြောက်ရှိလာပါပြီ။ COVID အတည်ပြုလူနာတွေ့ရှိနှုန်းတိုးနေခြင်းဖြစ်ပေမဲ့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကတော့နိုဝင်ဘာ10ရက်နေ့မှာတနိုင်ငံလုံးအတိုင်းအတာရွေးကောက်ပွဲကိုအစီအစဉ်တိုင်းကျင်းပသွားမယ်လို့ပြောထားပါတယ်။ကာယယောဂဖြစ်နေတဲ့ကာလမှာလူစုလူဝေးနဲ့မဲဆွယ်စီယုံနာတွေကိုရှောင်ပြီးကားနဲ့လှည့်လည်တာပါတီဆိုင်ပုတ်ထောင်တာတအုပ်နဲ့တအုပ်ထိတွေ့မှုနေနိုင်တဲ့နီလန်းတွေကိုတုံးဖို့ပါတီဝင်တွေကိုညွှန်ကြားထားတယ်လို့ပြည်သူ့ပါတီဥက္ကဋ္ဌဦးကူကိုကြီးက VOE ကိုပြောပါတယ်
။ COVID ကူးစက်မှုမရှိတဲ့နေရာတွေပေါ့လေ၊နေမျိုးတွေမှာတော့သူတို့ပုံမှန်တိုင်းလုပ်တာတွေရှိပါလိမ့်မယ်။ဒါပေမဲ့ဟို COVID ကူးစက်မှုမြင့်တက်နေတဲ့နေရာတွေမှာဆိုရင်တော့ကျွန်တော်တို့ဒီ COVID အန္တရာယ်ကိုထိန်းချုပ်ကာကွယ်နိုင်ဖို့ကနံပါတ်1ဦးစားပေးဖြစ်တယ်လို့ကျွန်တော်တို့ဒါအဖွဲ့တွေလည်းကျွန်တော်ပါတီဝင်တွေလည်းကျွန်တော်ညွှန်ကြားထားပါတယ်။ဟိုအဓိကကတော့ပြည်သူ့ကျန်းမာရေးလောက်ရေးကြည့်တာဘာမှမရှိဘူး။ဒါကြောင့်မလို့ကျွန်တော်တို့ဒါရွေးကောက်ပွဲဆိုတာကတော့၅နှစ်တစ်ကြိမ်သွားနေမှာပဲ။ပြီးတော့လည်းကျွန်တော်တို့အခုဒါဟိုပါတီတွေနဲ့တွေ့ဆုံဆွေးနွေးပြီးတော့အကြံဉာဏ်ရယူဖို့ကျွန်တော်တို့တိုက်တွန်းထားတာကျွန်တော်တို့အကြံပြုစာတစ်ကြိမ်ပို့ထားတာရှိတယ်။ဘာမှတရားဝင်ကျွန်တော်တို့အကြောင်းမပြန်ဘူး။အခုကျွန်တော်တို့မနေ့ကထပ်ပြီးတော့ဒီကာယောဂအခြေအနေနဲ့နောက်ရွေးကောက်ပွဲလွတ်လပ်တန့်ရှင်းမျှတဖို့အတွက်နိုင်ငံရေးပါတီများရွေးကောက်ပွဲဆိုင်ရာရပ်ဖက်အဖွဲ့အစည်းများနဲ့တွေ့ဆုံဆွေးနွေးဖို့ဆိုပြီးတော့ကော်မရှင်ကိုတိုက်တွန်းတဲ့စာကျွန်တော်ထပ်ပြီးတော့တင်ထားပါတယ်ခင်ဗျ။ဟိုကျွန်တော်တို့ကအပြန်အလှန်ဆွေးနွေးညှိနှိုင်းနိုင်ဖို့မျှော်လင့်ပေမဲ့လို့အခုအချိန်ထိကတော့ကော်မရှင်ကနေပြီးတော့ဒါသူ့ရဲ့ညွှန်ကြားချက်တွေကိုတစ်ဖက်သက်ပေးပို့နေတာကလွဲပြီးတော့ကျွန်တော်တို့ဘာမှကျွန်တော်တို့ဒီလိုဆွေးနွေးညှိနှိုင်းတာမျိုးမရှိပါဘူးခင်ဗျ။
လှည့်လည်မဲဆွယ်စီယုံရမှာနိုင်နိုင်ရမယ့်အချက်တွေတဲ့တုံးနဲ့တူအနည်းဆုံး6ပေကွာမှရှိနေဖို့နဲ့မဲဆွယ်စီယုံသူတွေအနေနဲ့ပြည်သူလူထုကိုလက်ဆွဲနှုတ်ဆက်တာပွေဖက်တာအဲဒီလိုလူချင်းချင်းထိတွေ့မှုကိုရှောင်ကြဉ်မှုကျန်းမာရေးဌာနကသတိပေးထားပါတယ်။ဒီကနေ့နေပြီးတော့ပြည်ခိုင်မျိုးရုံချုပ်မှပြုလုပ်တဲ့အောင်နိုင်ရေးအလံတဲ့အခမ်းအနားအပြီးမှာတော့ပြည်ထောင်စုကျန်းမာရေးနဲ့ဖွံ့ဖြိုးရေးပါတီဥက္ကဋ္ဌဦးတန်ထေကပြိုင်ဘက်ပါတီအနေနဲ့မဲဆွယ်စီယုံရမှာကာယောဂစီမင်းတွေနဲ့ကိုက်ညီမှုမရှိဘူးလို့ပြောပါတယ
်။ကျွန်တော်မနေ့ကကျွန်တော်နေပြည်တော်မှာရွာနေရွာလောက်သွားလိုက်ပါတော့တဲ့ခါမှာတစ်ဖက်အဓိကပြိုင်ဘက်ပါတီဟာလူတွေရာပေါင်းများစွာထုတ်ရှားနေကြတယ်ပြည်ဘလို့မှလည်းပဲကိုဗစ်ကထုတ်ပြန်ထားတဲ့ကိုရိုနာမကိုက်ညီဘူးအဲ့တော့လူတွေဟလာစံကစည်းပုံမှာလူ3-4ယောက်ဝင်လောက်တာတော့ကားတွေရောလူတွေရောရာနဲ့ချီပြီးတော့ထုတ်ရှားနေတဲ့ဥစ္စာတွေဟာဒီနေ့ကျိန်ပံမျိုးစွာထိတ်ဆုံးတော့တောင်းရှိတဲ့ပုဂ္ဂိုလ်တွေပြောနေတယ်ကိုဗစ်စီကန်းနဲ့အညီဟလာရုပ်ကပဲမဆက်မှုတွေလုတ်ပါစမ်းနဲ့ကဲ့ရလာကျွန်တော်ဒီနေ့စာထုတ်ပြီးတော့ဝန်ကြီးဌာနကိုမေးမှာပါဘယ်သူထိမ့်မလဲဘယ်သူထိမ့်မလဲတိုင်းပြည်ကိုစီးပွားဟလာကိုစီကန်းနဲ့ပတ်သက်လို့စံပြလောက်ရမယ်ပုံကိုယ်တွေကိုယ်တိုင်ကမသိကြအောင်ဆောင်နေရင်တော့ဒီရုပ်ကောက်ပွဲကြီးဟာညှက်တတ်တဲ့ရုပ်ကောက်ပွဲဖြစ်ဖို့အမှန်ခက်လိမ့်မယ
်သူပြောတဲ့ပြိုင်မဲ့ပါတီဆိုတာ NLD ပါတီကိုရည်ညွှန်းပြောတာဖြစ်ပါတယ်လာမယ့်ရွေးကောက်ပွဲမှာဝင်ရောက်ရှင်မြိုင်ကြမယ်ကိုယ်စားလှယ်လောင်းတွေအနေနဲ့လွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲဖြစ်စေရေးအပါအဝင်COVID နဲ့ပတ်သက်တဲ့ညွှန်ကြားချက်တွေကိုအလေးထားလိုက်နာဆောင်ရွက်ဖို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကထုတ်ပြန်ထားပါတယ်။မဲဆွယ်စီယုံရေးကာလအစား2ရက်အတွင်းမှာတော့ကျန်းမာရေးညွှန်ကြားချက်တွေကိုလိုက်နာမှုအားနည်းနေတာတွေရှိနေတယ်လို့ရွေးကောက်ပွဲဆောင်ကြီးလှုပ်ရှားမှုအဖွဲ့တစ်ခုဖြစ်တဲ့အောက်ချင်းအဖွဲ့အမှုဆောင်ဒါရိုက်တာဦးချန်လျံကပြောပါတယ်
။ဒီ2ရက်အတွင်းမှာကျွန်တော်သိရှိချက်ရဆိုရင်တော်တော်များများဒီစီကံပိုင်းလိုက်နာတဲ့အတိုင်းမှာအင်မတန်အားနည်းတယ်။အဲ့တော့ဒီလုံခဲ့တဲ့ဒီချက်ပိုင်းမှာဒီ COVID ကဘုံတိုင်းဆိုတော့ထားကြလာတဲ့ခါမှာဒီရုပ်ကပွဲနိုင်ငံပါတီရှင်ရေးကာလဖြစ်လာတဲ့ခါမှာဒီဟာကသတိမထားမိဒီချက်မရေးတမတ်ထားတဲ့ဆန်ဆင်ဆန်နှုတ်နဲ့အညီဒါကိုမနိုင်လာဘူးဆိုရင်ကျွန်တော်တို့အတွက်ဒီပြည်သူတို့အတွက်ချက်မရေးအတွက်အင်္ဂလာစိတ်ကူစရာဖြစ်တယ်အဲ့တော့ဒီဟာတော့တက်ဆိုင်ရာကော်မရှင်အနေနဲ့စီကံတိုင်းကိုချက်မတင်နဲ့ထင်းထင်းထင်းနဲ့လုပ်ပေးတယ်ဒါကတော့ပြောချင်ပါတယ်ဟုတ်
လာမယ့်ရွေးကောက်ပွဲအတွက်တတိပုဂ္ဂလနဲ့နိုင်ငံရေးပါတီပေါင်း90ကျော်ကလွှတ်တော်ကိုယ်စားလှယ်လောင်း6969ရက်ဝင်ရောက်ရှင်ပြိုင်မှာပါ။ကိုယ်စားလှယ်လောင်းတွေမဲဆွယ်စည်းရုံးရေးကာလကိုတော့စက်တင်ဘာ10ရက်ကနေနိုဝင်ဘာ6ရက်နေ့အထိရက်ပေါင်း60ခွင့်ပြုထားပြီးကိုဗစ်ကာလမှာထုတ်ပြန်ထားတဲ့ကျန်းမာရေးလမ်းညွှန်ချက်တွေကိုလိုက်နာဆောင်ရွက်ဖို့တိုက်တွန်းထားပါတယ်ရှင်။ကျွန်မကတော့စုစုပါရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်။